ထိုင်းပြည်ဘူမီပေါ်အဒူရာဒစ်ရဲ့ဒီကျမ်းမာရေးမယိမယားအခြေအနေတွေတိုးလာတာကြောင့်ထိုင်းပြည်ထိုင်းဘန္နာရေးဈေးကွက်နဲ့ယင်းနှိမ့်နှံသူတွေကြားယုံကြည်မှုကိုထိခိုက်လာစေတယ်လို့သုံးသပ်သူတွေကပြောပါတယ်။စိုးရိမ်မှုတွေကထိုင်းစီးပွားရေးအလားအလာကိုထိခိုက်စေတဲ့အကြောင်းအရာတွေအများပြဖြစ်လာစေတယ်လို့သုံးသပ်သူတွေကပြောပါတယ်။ထိုင်းနိုင်ငံရဲ့အဓိကယင်းနှိမ့်နှံမှုအစုရှယ်ယာအညွန့်ကိန်းမတည်မငြိမ်ဖြစ်နေတာမှာဒီကနေ့အစောပိုင်းကအစုရှယ်ယာဈေးတက်ခဲ့ပြီးမြေဈေးပိတ်ချိန်မှာတော့အကျနဲ့ပိတ်ခဲ့ပါတယ်။ဒီနေ့မတိုင်ခင်တရက်ကလည်းပဲအကြနဲ့ပဲပိတ်ခဲ့တာပါ။နိုင်ငံသားငွေလဲဈေးကွက်မှာဆိုရင်ထိုင်းပြည်ကြီးကိုကြောရိုးထဲမှာထည့်ထားတဲ့ယူရင်းချင်းစီပိုက်လဲပြီးကြောက်ကက်ဆေးဖို့ပြင်ဆင်တာတွေလုပ်ပြီးဘရင်ကြီးသွေးပုံချသွားတဲ့အတွက်အသက်ရှူထောက်ကူဆက်တက်ပေးထားအောင်တော်ဝင်မိသားစုကတနင်္ဂနွေနေ့မှာပြောဆိုခဲ့ပြီးတဲ့နောက်ထိုင်းဘက်ငွေကျဆင်းသွားပါတယ်။ဒီနန်အလွဲပြောင်းလုပ်ရမယ့်အခြေအနေရင်ဆိုင်လာတာနဲ့အမျှတတ်တော်88နှစ်ပြီးရှင်းနှစ်ရှိပြီဖြစ်တဲ့ဘရင်ကြီးရဲ့ကျမ်းမာရေးဆိုးရိမ်မှုတွေကထိုင်းစီးပွားရေးပေါ်တက်ရောက်မှုတွေရှိလာနေပါတယ်။